ရခိုင်ပြည်နယ်မှာ2019ခုနှစ်ကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေအစုလိုက်အပြုံလိုက်နေရာရှုပ်ယုံခဲ့ရတာတွေနဲ့ပတ်သက်ပြီးလွတ်လပ်တဲ့စုံစမ်းရေးကော်မရှင်ရဲ့နောက်ဆုံးအစီရင်ခံစာကိုနိုင်ငံတော်သမတထံပေးပို့လိုက်ပါပြီ။ကော်မရှင်ကလူ ungjong ရေးတပ်ဖွဲ့တွေနဲ့တိရိုက်နှိမ့်နာခဲ့ရသူတွေအပါအဝင်တပ်တည်ပုံ1500လောက်ကိုတွစ်ဆုံမေးမြန်းခဲ့တာဖြစ်ပြီးကနေဦးသတင်းအချက်အလက်တွေပုံမှန်ရရှိခဲ့ပါတယ်။ဒါ့အပြင်ကြိုတင်ဆုံးဖြတ်ထားတဲ့တခြားနိုင်ငံတကာစုံစမ်းရေးအဖွဲ့တွေလိုမဟုတ်ဘဲအစိုးရတင်းတင်းနဲ့ပဂရီအရှိအတိုင်းတင်ပြထားတာလည်းဖြစ်ပါတယ်။အခုမြန်မာပေါ်ICJ နိုင်ငံတကာတရားရုံးမှာတရားစွဲဆိုတာကုထသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့အချက်အလက်ရှာဖွေရေးကော်မရှင်ပေါ်ထုတ်တယ်လေအပြုထားတာဖြစ်ပါတယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကဒုက္ခသည်တွေရဲ့ပြောဆိုချက်တွေအပေါ်ကိုလည်းအပြုထားတာပါ။ဒုက္ခသည်တို့ရဲ့ထွက်ဆိုချက်တွေဟာအမှားအယွင်းတွေပုံကြီးချတာတွေရှိနိုင်တယ်လို့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်ကဆိုပါတယ်။ဒါကိုလည်းနားလည်လို့ရပါတယ်။နိုင်ငံတကာတရားရေးစနစ်မှာအဲ့ဒီသတင်းမှားတွေကိုစကားနဲ့စစ်တယ်လို့စစ်ယူနိုင်တဲ့စနစ်မရှိသေးပါဘူး။လူခွန်ရေးအဖွဲ့တွေကလည်းရာဇဝမှုဆိုင်ရာစုံစမ်းစစ်ဆေးမှုလုပ်ငန်းစဉ်တွေမပြည့်ပြသေးပဲမခိုင်မာသေးတဲ့အချက်တွေပေါ်အခြေခံပြီးတော့မြန်မာကိုပြစ်တင်ဝေဖန်နေကြတာပါနိုင်ငံတကာရဲ့ပြစ်တင်ဆုံးဖြတ်မှုတွေဟာရခိုင်ပြည်နယ်တည်ငြိမ်တိုးတက်ရေးအတွက်မြန်မာနိုင်ငံရဲ့အားထုတ်မှုတွေပေါ်အနှုတ်လက္ခဏာကိုသာဆောင်နေပါတယ်တက်မတော်နဲ့အရာဘက်အစိုးရကြားပူပေါင်းဆောင်ရွက်နိုင်အောင်တနင်္ဂနွေလုံးတည်ငြိမ်တဲ့ဖွံ့ဖြိုးတိုးတက်မှုတွေပေါ်ပေါက်လာအောင်ခက်ခက်ခဲခဲကြိုးပမ်းနေရတာဒီအတွက်လည်းအပြည့်သဘောကိုသာဆောင်နေပါတယ်လူခွန်ရေးကိုအခိုင်အမာဆုံးကာကွယ်နိုင်မှုဆိုရင်ကုလသမဂ္ဂနဲ့ရပ်ပဲ့အဖွဲ့အစည်းတွေရဲ့အပြုသဘောမဆောင်တဲ့ပြောဆိုပြမူတာတွေကိုပြောင်းလဲဖို့လိုပါတယ်။ပါကုန်ဖြစ်နေရသူတွေရဲ့အတန်းကိုကြားနိုင်ခံစားနိုင်မှာဖြစ်ပါမယ်။အဲ့ဒီအတွက်အချက်အလက်စာဖွေသူတွေတမတမရှိဖို့အထူးပဲလိုပါတယ်။လွတ်လပ်တဲ့အချက်အလက်စာဖွေရေးမရှင်ရဲ့တွေ့ရှိချက်တွေအရပဋိပက္ခတွင်အရသားတွေတည်ကြည်တာအလွန်အကျွံအင်အားသုံးတာလူရတမွတ်စလင်တွေစုခွာခဲ့ရတဲ့နေအိမ်တွေကိုဖျက်ဆီးတာစတဲ့စစ်ရဇဝတ်မှုတွေဖြစ်ပွားခဲ့တာကိုသာတွေ့ရှိခဲ့ရပြီးလူမျိုးတုံးသက်ဖြတ်ဖို့ရည်ရွယ်တဲ့လို့ရအထောက်အထားတွေမတွေ့ကြရပါဘူးစစ်ရဇဝတ်မှုကျူးလွန်တဲ့သူတွေကိုလည်းစစ်ခုံရုံးမှာတရားစွဲဆိုမှာဖြစ်ပါတယ်တန်တရာအကြောက်တရားအစွဲအလံအမုန်းတရားတွေနဲ့ဘာသာလူမျိုးပဋိပက္ခတန်တရာကိုတရားမျှတမှုနဲ့ကျော်လွှမ်းစေနိုင်ပါတယ်ဒါဟာကျမရဲ့ပန်းနိုင်မယ်ဖြစ်ပါတယ်လို့ဒေါ်စန်းစုကြည်ရဲ့ဆောင်းပါးကဖော်ပြထားပါတယ်ခင်ဗျာ